အောင်ကရင်နှစ်သူကူပွဲတော်ကိုအမေရိကန်ပြည်အောင်စုပြည်နယ်တော်တော်များများမှာဇန်နဝါရီလ6ရက်နေ့ကကျင်းပခဲ့ပါတယ်။ကရင်လူမျိုးစုတွေအပါအဝင်မြန်မာနိုင်ငံအတွင်းလူ့အခွင့်အရေးရရှိဖို့စီးလုံးညီညွတ်ဖို့ရိုးရာရေးကြေးမှုအမွေအနှစ်ကိုထိန်းသိမ်းကြဖို့အတွက်ဥဆောင်စီစဉ်သူတွေကတောင်းဆိုခဲ့ပါတယ်။အမေရိကန်နိုင်ငံတဝန်ဒီနှစ်ကျင်းပခဲ့တဲ့ကရင်နှစ်သက်ကူနေ့အကြောင်းကိုစောဝင်းလိုင်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်။
မနက်ငယ်မှာခေတ်ဆက်ဆက်အုပ်ချုပ်လာတဲ့စစ်အာဏာရှင်စနစ်အောက်လူခွင့်ရေးချိုးဖောက်မှုတွေကြောင့်နေဆက်ဒေသတွေကိုထွက်ပြေးတိမ်းရှောင်ပြီးအခုဆိုရင်အမေရိကန်နိုင်ငံမှာလာရောက်ခိုလိုနေကြတဲ့တိုင်းသားလူမျိုးအများအပြားရှိနေတာပါဒီအထက်မှာကရင်တိုင်းသားမျိုးနွယ်စုတွေဟာလည်းအများအပြားပါဝင်တာကြောင့်အခုဆိုရင်တိုင်းသားလူမျိုးစုအသီးသီးရဲ့ရိုးရာပွဲတွေအပါအဝင်နှစ်တကူပွဲတော်တွေကိုလည်းအမေရိကန်ပြည်ထောင်စုမှစီကားတက်မြိုက်စွာကျင်းပနိုင်နေကြပါပြီဒီနှစ်2024ခုနှစ်မှာကြာရောက်တဲ့2963နှစ်မြောက်ကရင်နှစ်တကူပွဲတော်ကိုလည်းအမေရိကန်ပြည်ထောင်စုအတွင်းကပန်ဆယ်ဗေးနီးယား၊နယူးယောက်၊အာရီဇိုနာ၊အင်ဒီယားနာတို့အပါအဝင်ပြည်내အတော်များများမှကျင်းပခဲ့ကြပါတယ်ဒီနေ့မှာတော့ကရင်လူမျိုးတွေအပါအဝင်မြန်မာနိုင်ငံအတွင်းမှာမီတင်းတွေထိုင်ကြတဲ့တိုင်းရင်းသားညီကိုမောင်နှမအားလုံးလူခွင့်ရေးရရှိဖို့နဲ့စီးလုံးညီညွတ်ကြဖို့တောင်းဆိုလိုကြောင်းပန်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့ကနှစ်တကူပွဲတော်ကိုဥဆောင်ကျင်းပသူတဦးဖြစ်တဲ့ဆီယာမနော်ဒေးကပြောပါတယ
်အထူးသဖြင့်ပါနော်ကရင်လူမျိုးတမျိုးတွေမဟုတ်ဘူးတိုင်းရင်းသားတိုင်းပါနော်ဇန်တူအခွင့်အရေးရဖို့ပါနော်ကိုယ့်ရဲ့လွတ်လပ်စွာဇန်တူအခွင့်အရေးရရှိဖို့အတွက်ပါနော်human right နော် national right အဲ့ဒါကိုရဖို့အတွက်ကိုတောင်းဆိုချင်ပါတယ်နိုင်ငံတကာမှာရှိတဲ့ကရင်လူမျိုးတွေကိုပြောချင်ပါတယ်။စီလုံးညီညွတ်မှုကတော့အဓိကပေါ့နော်။အတူတကွဖြစ်ဖို့စီလုံးညီညွတ်မှုဖြစ်ဖို့နောက်ပေါ်ပါဒါစကားကိုမမေ့ဖို့နောက်တော့ဘယ်နေရာပဲရောက်ရပါနော်။ကိုယ့်ရဲ့အရင်ချင်းမှုကိုဆက်လက်ထိန်းသိမ်းဖို့ပေါ့နော်။အဲ့ဒါကအရင်အယူကြည့်ပါတယ်။အထူးသဖြင့်ကတော့ညီညွတ်ဖို့ပေါ့နော်။ကရင်ချင်းချင်းညီညွတ်ဖို့နောက်တစ်စိတ်တည်းတစ်ဝက်နဲ့ဖြစ်ဖို့ပေါ့နော်။အဲ့ဒါကိုပြောချင်ပါတယ်။
ဖီလာဒဲဖီးယားမြို့မှာကျင်းပတဲ့ကရင်နှစ်တကူပွဲအခမ်းအနားကိုပန်ဆယ်ဗေးနီးယားပြည်နယ်အထက်လွှတ်တော်အမတ်Nikki Savelle တက်ရောက်မင်းငွန်းပြောကြားခဲ့ပါတယ
် Food, literature and culture
I have been had the privilege KNU မြို့သားကလည်း Philadelphia မြို့မှာအခုနှစ်ကျင်းပတဲ့ကရင်နှစ်တကူနှစ်အတွက်တဝန်လွာပေးပို့ခဲ့တာမှာနိုင်ငံအသီးသီးမှရောက်နေကြတဲ့ကရင်လူမျိုးတွေစီစီလုံးလုံးနဲ့အခုလိုနှစ်တကူပွဲတော်ကျင်းပနိုင်တဲ့အတွက်ဝမ်းမြောက်ကြောင်းနှစ်တမှာကရင်လူမျိုးအားလုံးငြိမ်းချမ်းခြင်းပျော်ရွှင်ခြင်းကြားရောက်ပါစေလို့ဆုမွန်ကောင်းတောင်းအပ်ကြောင်းဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုအတွင်းကရင်လူမျိုးစုအများစုနေထိုင်တဲ့မြို့တစ်ခုဖြစ်တဲ့နယူးယောက်ပြည်နယ်ယူတီကာမြို့မှာလည်း2963နှစ်မြောက်ကရင်နှစ်တကူပွဲတော်ကိုဇန်နဝါရီလ6ရက်နေ့ကစီကားစွာကျင်းပခဲ့ကြပါတယ်။ကမြို့ကအခမ်းအနားကိုနယူးယောက်ပြည်နယ်လွတ်တော်အမတ်တင်နဲ့အမေရိကန်လူမှုအသိုင်းအဝိုင်းကအထူးအသက်တွေလည်းတက်ရောက်အမှာစကားပြောကြားခဲ့ကြပါတယ်
။ So happy new year. Let's hope for a great, successful, prosperous year ahead. Thank you.
နယူးယောက်ပြည်နယ်ယူတီကာမြို့မှာကျင်းပတဲ့ကရင်နှစ်တကူပွဲအခမ်းအနားအပိတ်မင်းငုံကိုတော့ယူတီကာကရင်လူမှုအသိုင်းအဝိုင်းရဲ့ဥက္ကဋ္ဌလူဖွေတို့ကပြောကြားခဲ့ပါတယ်။နယူးယောက်ပြည်နယ်ယူတီကာမြို့အနီးဝန်းကျင်မှာကရင်လူမျိုး 8,000 ဝန်းကျင်လောက်နေထိုင်နေကြပြီးဇန်နဝါရီလ6ရက်နေ့ကကျင်းပတဲ့နှစ်တကူအခမ်းအနားကိုကရင်တိုင်းသားတွေအပါအဝင်ဒေသခံအမေရိကန်တွေနဲ့တခြားနိစ္စရာတိုင်းရင်းသား 1,300 ကျော်တက်ရောက်ခဲ့တယ်လို့အခမ်းအနားစီစဉ်သူတွေကပြောပါတယ်။အမေရိကန်ပြည်ထောင်စုမှလိုပဲဩစတြေးလျ၊ကနေဒါနဲ့တခြားနိုင်ငံအသီးသီးမှရောက်နေကြတဲ့ကရင်တွေလည်း2963နှစ်မြောက်နှစ်တကူပွဲတော်ကိုသက်ဆိုင်ရာနိုင်ငံအသီးသီးမှကျင်းပခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။